နိုင်ငံတော်လျှို့ဝှက်အဥပဒေဖောက်ပြက်တဲ့ဆွေးဆွဆွဲခြင်းနဲ့ Writers သတင်းမှ2ဦးကိုဆွဲချက်တင်မှုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကနေဒီကနေ့အဆုံးဖြတ်လိုက်ပါတယ်။သတင်းမီဒီယာသမားတွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေနဲ့ပါတာကြောင့် Writers သတင်းသမား2ဦးအမှုမှာပြန်လည်ခုခံဖို့အားနည်းနေတယ်လို့သတင်းသမားတွေရဲ့ရှေ့နေတွေကပြောပါတယ်။ဒီနေ့တရခွင်ကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မတ်မီခသတင်းပေးပို့ထားပါတယ်။
ကြည်ရဲ့ကြီးကဆွဲချက်တင်ထားတဲ့ဒီအမှုကို6လကျော်ကြာဆက်စီးပြီးတဲ့နောက်ရိုက်တာသတင်းသမား2ဦးကိုနိုင်ငံတော်လှုပ်ဝက်အဥပဒေချုပ်ဖောက်မှုနဲ့ဆွဲချက်တင်ဖို့တရားရုံးကနေဒီကနေ့ဆုံးဖြတ်လိုက်တာပါသတင်းသမား2ဦးစလုံးကတော့သူတို့ဟာသတင်းသမားကျင့်ဝတ်ဖောက်ဖျက်ခဲ့တာမရှိခဲ့တယ်လို့ဆွဆွဲခံထားရတဲ့ပုံမှန်တွေကိုလည်းချုပ်ဖောက်တာမရှိလို့အပြစ်မရှိဘူးလို့တရားသူကြီးကဖြေဆိုခဲ့ပါတယ်ဒါပေမဲ့လေနိုင်ငံတော်လုံခြုံရေးကိုထိခိုက်စေလိုတဲ့ရည်ရွယ်ချက်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ဝက်စာရွက်စာတမ်းတွေရယူစုဆောင်ခဲ့တဲ့ဆိုတဲ့အစိုးရအမှုစစ်အရာရှိတွေရဲ့ဆွဆွဲချက်တွေကိုစစ်ဆေးဖို့အတွက်သတင်းတောက်နှစ်ယောက်စလုံးကိုပုံမှန်31ကနေဆွဲချက်တင်လိုက်တယ်လို့တရားသူကြီးကတော့ဆုံးဖြတ်လိုက်ပါတယ်။ဒီလိုဆုံးဖြတ်လိုက်တဲ့ပေါ်ရိုက်တာသတင်းတောက်ကိုဝါလုံးကတော့အခုလိုတုံ့ပြန်ပြောဆိုခဲ့တာပါ။
ဘလူပဲကျွန်တော်တို့ဆွဲချက်တင်ကျွန်တော်တို့မှာအပြစ်မရှိဘူးကျွန်တော်တို့ဆောင်ရွက်ခဲ့တဲ့ကိစ္စစီသတင်းသမားချင်းဝန်နဲ့အညီ
လေးဝါကွာ
ဆိုင်ချင်းမှာဖြစ်ပွားခဲ့တဲ့လူပွေချိုးကောက်မှုတွေပြည်ပြချစားမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတင်းသမားချင်းဝန်နဲ့အညီစုံစမ်းပေါ်ထုတ်ခဲ့တယ်ဆိုတာကအလုံးအကြီးအကျယ်အကြီးအကျယ်ဖြစ်ပါတယ်ဒါတွေပဲကျွန်တော်တို့ဆက်ပြီးတော့တရားရုံးတော်မှာညှိနှိုင်းသွားမှာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကတော့ဒါကျွန်တော်တို့အတွက်ဟို
ကျမကျမ
လူပဲဖြစ်ဖြစ်နောက်ဆုံးတော့မှလည်းမဟုတ်ဘူးသိလျှော့တော့မှလည်းမဟုတ်ဘူးတုံ့နှုတ်တော့မှလည်းမဟုတ်ပါဘူးမတရားမှုကကျွန်တော်တို့ဘယ်တော့မှနိုင်ရမှာမဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတယ
်လှုပ်ဝက်အဥပဒေနဲ့ဆွဲချက်မတင်ပဲတရားရှင်လွတ်ဖို့ရိုက်တာရှိနေတဲ့ဘက်ကပြီးခဲ့တဲ့ရုံချင်းတုန်းကတင်ပြခဲ့တာကိုရခိုင်ပြည်နယ်မောင်နှောခရိုင်မှာဖြစ်ခဲ့တဲ့နေနေရှင်းလင်းမှုဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေးရှိတဲ့ဆိုတဲ့အကြောင်းပြချက်နဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမြန်မာနိုင်ငံလူဝက်ချက်များအဥပဒေပုံမှန်31ကနေ2019ခုနှစ်ဒီဇင်ဘာ12ရက်နေ့ညကဖမ်းဆီးထိန်းသိမ်းခဲ့တာပါဖမ်းဆီးစစ်ဆေးမှုတွေ6လကျော်ကာလအတွင်းတရားလိုပြတပ်တွေ23ဦးကိုတရားရုံးကစစ်ဆေးခဲ့ပါတယ်တရားရုံးဘက်ကအခုလိုဆုံးဖြတ်လိုက်တာကြောင့်ရိုက်တာသတင်းသမားတွေအနေနဲ့ဆက်လက်တရားရင်ဆိုင်တွားရတော့မှာဖြစ်ပြီးရှေ့သတင်းပတ်မှာသတင်းတော်ကိုဝါလုံးကိုစတင်စစ်ဆေးမှာဖြစ်ပါတယ်ရိုက်တာသတင်းသမားတွေဘက်ကတရားခံပြတပ်တွေ6ဦးစစ်ဆေးဖို့တင်ပြထားတာရှိပါတယ်။ရိုက်တာသတင်းသမားတွေရဲ့ရှင်ဒီကိုတန်းစောအောင်ကတော့မီဒီယာသမားတွေကိုကာကွယ်တဲ့ဥပဒေနဲ့ပါလွန်လာကြောင်းမီဒီယာသမားတွေနဲ့ပြန်လည်ခုခံနိုင်ဖို့အားနည်းနေတယ်လို့ဆိုလိုက်ပါတယ်
။သတင်းသမားတွေဘက်ကနိုင်နိုင်ကြီးရှိသလားဆိုတော့သတင်းသမားကအနည်းငယ်ပဲအရှုံးဘက်ကကြီးပဲနော်။ဒီသတင်းသမားဘက်ကကာပါပေးနိုင်တဲ့ဥပဒေကလည်းတော့တော့လာမရှိဘူး။နောက်ဒီစဲဥပဒေတွေဆိုတော့လည်းအချိန်မီသတင်းသမားတွေကိုတရားစွဲလို့ရနေတဲ့ဥပဒေတွေအများကြီးပဲလေ။အဲဒီကသတင်းသမားတွေဘက်ကတော့ဒီအရှုံးဘက်ကကြီးပဲရှိတ
ယ်။ရခိုင်မြောက်ပိုင်းသတင်းအထူးသဖြင့်လူအစုလိုက်ပြောင်းလိုက်တက်ခံခဲ့ရတဲ့အင်းတင်ကျွာပြည့်ရမျိုးကိုသတင်းစုံစမ်းခဲ့တဲ့ရိုက်တာသတင်းသမား2ဦးကိုဖမ်းဆီးတာဟာလွတ်လပ်စွာသတင်းရယူခွင့်ကိုပိတ်ပင်တဲ့လုပ်ရည်လို့နိုင်ငံတကာသတင်းမီဒီယာတွေရောလူခွင့်ရေးအဖွဲ့တွေကပါယူဆထားကြပါတယ်။ရခိုင်မြောက်ပိုင်းအရေးသတင်းရေးသားမှုကြောင့်ဒီသတင်းသမား2ဦးဖမ်းခံရတာဆိုပြီးသတင်းသမား2ဦးကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကတောင်းဆိုထားတာတွေရှိပါတယ်။မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေကိုထောက်ပြပြောဆိုကြတိုင်းလဲအခုလိုရိုက်တာသတင်းသမား2ဦးဖမ်းခံထားရတဲ့ကိစ္စကိုနိုင်ငံတကာကယဉ်ညွန်းပြောဆိုလေးရှိပါတယ်။ဒါပေမဲ့လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်အစိုးရတာဝန်ရှိသူတွေကတော့ဒီသတင်းသမားတွေကိုဖမ်းဆီးတာဟာရခိုင်ရေးနဲ့မပတ်သက်ဘူးလို့ညင်ဆန်ထားပါတယ်။ရိုက်တာသတင်းသမားတွေရဲ့ရှင်ဒီဦးခင်မောင်စောကတော့ဒီကနေ့တရားရုံးကဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုလိုက်ပါတယ်
။ဥပဒေမှာကတော့ဟိုဒီလိုဘက်ကနေပြီးတော့မှစွဲတင်လာရင်စွဲချက်တင်ရမယ်ဆိုတဲ့ဥပဒေတော့မရှိဘူး။နော်အဲ့တော့ဥပဒေမရှိဘဲနဲ့အများတိုင်းစွဲတင်တယ်ဆိုရင်တော့တကယ်သာအဲ့တဲအစွဲတင်တယ်ဆိုရင်ဒီတရားစီရင်စနစ်ကြီးကသူကတစ်ဖက်ဆောင်နေဖြစ်တာပဲ။ဟိုဟာတေလိုရသက်တည်ရေအပေါ်ကြည့်ပြီးတော့ယုံကတော့စွဲချက်တင်လိုက်တယ်ပေါ့။ဒါပေမဲ့ဘလို့သုံးသပ်တယ်ဆိုတာမပါဘူးပေါ့
။တရင်တော့တွေကိုတရားဆွဲဆိုထားတဲ့ဒီဥတွေဟာပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ခဲ့ရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်14နှစ်ထိပြစ်ဒဏ်ချမှတ်နိုင်တဲ့ဥပဒေတစ်ခုလည်းဖြစ်ပါရဲ့ရှင်။
မမေခသတင်းပေးပို့ထားရပါ